ိုလိုင်းကုန်းမြစ်မှာရှိတဲ့ဘောလုံးကွင်းတစ်ခုကိုလေပုံဘက်ကပြစ်ခတ်တဲ့ဒုံးကျည်ထိမှန်ပြီးတော့လူ၁၂ဦးသေဆုံးသွားတဲ့နောက်ချက်ချင်းဆိုလိုပဲဟစ်စဘိုလာပြစ်ပတ်တွေကိုအစ္စရေးကတနင်္လာနေ့မှာပြစ်ခတ်ခဲ့ပါတယ်။အရှိလေပိုင်းဒေသမှာပရိခကြီးမားကျေပြတ်မလာအောင်လို့အနောက်နိုင်ငံတန်တမာတွေကျူးပန်းဆောင်နေတဲ့ကြားမှာပဲအခုလိုမျိုးပြစ်ခတ်မှုတွေဖြစ်လာတာပါ။ဟစ်စဘိုလာရဲ့လက်နက်တိုက်နေရာတွေနဲ့အခြေခံအဆောက်အအုံကိုပြတ်မှတ်ထားပြီးတော့တိုက်ခိုက်တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးရဲ့ဂိုလန်ကုန်းမြစ်ကိုလေပတုံဘက်ကနေပြီးတော့စီးနေတုန်းကဒုံးကျည်နဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အမေရိကန်ရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဟာခီးစင်ကိုမြန်မြန်ဆုံးသက်အစ္စရေးကိုပြန်လာပြီးတော့ဝန်ကြီးအစည်းအဝေးတွေခေါ်ယူခဲ့ပါတယ်။ဂိုလန်ကုန်းမြစ်တိုက်ခိုက်ခံမှုမှာအသက်ဆုံးရှုံးခဲ့သူတွေအတွက်ဒီအီရန်ကူစလေဖြစ်တဲ့ဟစ်စဘိုလာအနေနဲ့ပြန်ပြီးတော့ပေးဆပ်ရမယ်လို့အစ္စရေးဝန်ကြီးအစ္စရေးကောက်ွယ်ဝန်ကြီးကတနင်္လာနေ့မှာလူမှုကွန်ရက်မီဒီယာကွန်ရက်မှာရေးသားခဲ့သလိုပဲအစ္စရေးလူအနေနဲ့ချင်းချင်းချင်းနဲ့ပြန်ပေးဆက်ရမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ကလည်းဒီမတိုင်ခင်မှာသတိပေးပြောဆိုပါတယ်ဒီတက်ခတ်ခံမှုမှာအသက်ဆုံးရှုံးရသူတွေအတွက်အလွန်အမင်းဝမ်းနေပြီးတော့ဒါဟာဟစ်ဘိုလာရဲ့ပြစ်ခတ်တဲ့ဒုံးကျည်ဆိုတာထင်ရှားတယ်ဆိုအမေရိကန်နိုင်ငံဝန်ကြီးဘလင်ကန်ကလည်းပြောပါတယ်နောက်ထပ်အခြေအနေတွေတင်းမာမှုမတိုးလောင်အောင်လို့တက်ဆိုင်သူအားလုံးထင်းသိမ့်သိမ့်နဲ့ကင်တွယ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းဘူးချုပ်အန်တိုနီယိုဂူထရက်ကလည်းတိုက်တွန်းခဲ့ပါတယ်အီရန်နိုင်ငံရဲ့ထားလိုက်တဲ့ထုတ်ပြန်ချက်မှာတော့အစ္စရေးဘက်ကတိုက်ခိုက်မှုတွေလုပ်လာရင်တော့မခန့်မှန်းနိုင်အောင်အကျိုးဆက်တွေရင်ဆိုင်ရမယ်ဆိုပြီးတော့အစ္စရေးကိုသတိပေးချင်းချောက်ခဲ့ပါတယ်